ဒီရက်ကအမေရိကန်တပ်ဖွဲ့တွေကိုယာယီအင်အားထက်ပြေးပို့အတွက်သမ္မတဘုရားရှေ့သတင်းပတ်ကြရင်တောင်းဆိုဖို့ရှိပါတယ်ဒီလိုတပ်ဖွဲ့ဝင်အင်အားတိုးပြီးဆဲလို့ရေးသမ္မတဘုရားရဲ့အကြံစီကိုသမ္မတရဲ့ရီပက်ဘလစ်ကန်လွှတ်တော်အမတ်တွေပါဝင်လွှတ်တော်အမတ်များစုကတိုက်ပြီးဘဝင်မကြကြဘူးလို့ဆိုပါတယ်ဒီတော့ဒေါက်ခင်ဆိုဝင်းရှင်ဒီအကြောင်းကိုဆက်ပြီးတော့ပြောပြပေးပါလား
ကောင်းပါပြီနန်နာကြီးဗီအိုအေရဲ့အင်ဂျီရိုဒရင်ဒေါ့စကော့စတန်ရဲ့သတင်းပေးပို့ချက်အရကတော့နိုဝင်ဘာလလွှတ်တော်ရွေးကောက်ပွဲတွေမှာသမ္မတဘုရားရဲ့ရီပက်ဘလစ်ကန်ပါတီအရှုံးနဲ့ရင်ဆိုင်ခဲ့ရပြီးနောက်ပိုင်းမှာအမေရိကန်ရဲ့အီရတ်ရေးမဟာဗျူဟာတွေပြန်လည်တုံ့တက်ခဲ့ပြီးသမ္မတဘုရားကအီရတ်ရေးဘာဆက်လုံလဲဆိုတာကိုပုံဖော်ဖို့တွေးတောကြံစနေခဲ့ပါတယ်တဲ့ပြီးခဲ့တ
One thing is for certain, I will want to make sure that the mission is clear and specific.
Our troops and their families have already sacrificed a great deal for Iraq. They've done their part.
Not only that many Democrats have some questions about that, many Republicans have questions about the troops.
Democrat amat mya su ga da dilo me gon thong ni ja da ma hoh ba bu. Republican amat mya su ga le tat pwe ri to pi se lut yee twe me gon ni thong ni ja da ba be de. Di si we ma le ma ka ba bu. Si we a pyin ba ma le di me gon ma be.နိုင်ငံတကာနိုင်ငံလုံးကလည်းစိုးရိမ်တကြီးနဲ့ဒီမေကုန်းကိုပဲစိတ်ဝင်စားနေကြတာပါလို့ပြောပြသွားတာပါလူလူထင်မြင်ချက်စစ်တမ်းတွေအရအမေရိကန်နိုင်ငံသားအများစုကအီရတ်စစ်ပွဲဟာမဟာအမားကြီးတစ်ခုပါပဲလို့ယူဆနေကြပါတယ်တဲ့အခုလိုအီရတ်အရေးလူလူအများစုကဘဝင်မကျဖြစ်နေတာကိုသမ္မတဘုရှ်ကနားလေသဘောပေါက်တယ်လို့အင်ဗျူတော်ကတော့ပြောပါတယ်သမ္မတဘုရှ်အပတ်စဉ်စနေနေ့တိုင်းထုတ်လွှင့်နေကြရေဒီယိုမိန်ကွန်းမှာရသုံးမှန်းကျင်ငွေစည်းအစ်စ်နဲ့ပညာရေးမှာတိုးတက်အောင်ဖြစ်တော်ရှိဒီမိုကရက်ခေါင်းဆောင်လေးနဲ့အတူသူ့လက်တွဲပြီးဆောင်ရွက်မယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့အီရတ်အရေးနဲ့ပတ်သက်လို့တော့တလုံးတစ်ပါးရမှထည့်သွင်းပြောဆိုခြင်းမရှိပါဘူး။အီရတ်အရေးတနိုင်ငံလုံးကိုမိန်ကွန်းမပြောမီမှာသမ္မတဘုရှ်ကလက်တော်အမတ်တွေနဲ့ဆက်လက်တိုင်ပင်ညှိနှိုင်းသွားမှာဖြစ်တယ်လို့ VOA ရဲ့အင်ဗျူတော်သတင်းတောက်ကော့စတန်စ်ကတရင်ဆောင်ပါပေးပို့ထားတာပါနန္ဒာကြီး
ဟုတ်ကဲ့ကျေးဇူးပါပဲဒေါက်ခင်ဆိုးမင်း